ုတော့ရှမ်းမြောက်ကတိုက်ပွဲသတင်းတွေပဲဆက်ရအောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်နယ်တိဘောမြို့နယ်တွေမှာမြန်မာတပ်မတော်ကထိုးစစ်ဆင်နေပြီးတောက်ကြနေတဲ့ကတအောင်းပလောင် TNL တပ်ဖွဲ့နဲ့ရင်ဆိုင်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ပြီးခဲ့တဲ့ကျွန်းလာထက်မှာအစိုးရငင်းကြရေးကော်မရှင်နဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တို့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားပြီးတဲ့နောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါတယ်။
ဇူလိုင်လ22ရက်တောက်ကြနေမွန်လွယ်ပိုင်းတို့ကရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအစိုးရတပ်တပ်မ88နဲ့ TNL တပ်ရင်း112တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးတီဘောမြို့နယ်မှာတော့ခွန်လန်းကျေးရွာနားမှာလည်းညနေ4:00ကျော်လောက်မှာမြမတပ်မတော်ကရဟတ်ရင်နဲ့လာရောက်ဘုံကျဲသွားတယ်လို့ TNL တပ်ဖွဲ့နိုင်ငံသားစစ်ဆင်ရေးတာဝန်ခံဘူမူတာပန်လာက VOA ကိုပြောပါတယ်
ဘယ်သမဟာစစ်နယ်မြေဒီကုတ်ခိုင်မြို့နယ်လုံကံနဲ့စရမ်ကြီးဝဝန်ချီမှာဖြစ်ပွားခဲ့တယ်ဖြစ်တာတော့ညနေပိုင်း3:00နဲ့4:00ဝန်ချီမှာတာတကြိမ်ဖြစ်ပွားတယ်နောက်ပြီးတော့ကဒီစီကျွန်တော်ရဲ့သမဟာနယ်မြေကိုဒီပေါ်ဘက်မှာအဲ့ဒီမှာကျတော့ဒီတပ်ပတ်ဖြစ်ပွားမှုတော့မရှိဘူးဒါပေမဲ့မြန်မာသမ္မတဘက်ကကဒီရွေးချယ်ရှိရှိနဲ့ဒီခွန်လန်ကြီးဝမှာဒီပေါင်းလာကျဲသွားတယ်လို့ကျွန်တော်သိရှိရတယ်
ဒီအခြေအနေနဲ့ပတ်သက်လို့တက်မတော်ပြောခွင့်ရပုဂ္ဂိုလ်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လကစလို့မြန်မာတက်မတော်ဘက်ကတက်မ88 33 112တို့ကိုတိုက်ရင်အားတိုးချတာပြီးဒေသခံစကက1နဲ့16တက်တွေကလည်းတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေရဲ့တောတွင်အခြေစိုက်စခန်းတွေအထိပိုက်ဆိတ်တိုက်ထိုးစစ်ဆင်လာတယ်လို့ TNL တပ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လထဲမှာတရုတ်အစိုးရရဲ့ဂျားဝင်စစ်ဆက်ပေးမှုအရမြန်မာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ကြားတွေ့ဆုံဆွေးနွေးဖို့စီစဉ်ခဲ့တာပြတ်သွားခဲ့ပြီးနောက်အခုလိုတိုက်ပွဲတွေပိုဆိပ်လာတယ်လို့ဘုံမူတာပန်လာကပြောပါတယ
်ဒီကျွန်တော်တို့ဘက်ကလည်းဒီတိုက်ပွဲတွေဖြစ်ပွားမှုမရှိအောင်ဒီအတိုင်းအဆုံကျွန်တော်ထင်ချုပ်ပါတယ်နိုင်ငံရေးဘက်မှလည်းဒီ necessity ပင်လုံးမှလည်းကျွန်တော်ပါဝင်ဖို့ပေါ့ဆိုရပြီးတော့ဒီတိုက်ပွဲတွေရှင်းချနိုင်ဖို့ကျွန်တော်ရိုးစုပန်းခဲ့တယ်ပြီးခဲ့တဲ့ဒီ6လပိုင်းစောစောပိုင်းလုံးမှလည်းဒီမြစ်ကြီးကွန်ရှင်တွေကနေပြီးတော့ဒီတရုတ်နိုင်ငံဆိုင်ဌာနကနေမှတည်းသက်ဆုံးစနေဖို့ကိုကတော့ကမ်းလာလာမျိုးရှိခဲ့တယ်ဆိုတော့သူတို့နည်းနည်းကအဲ့ဒီအဖွဲ့ချင်းသုံးဟုတ်သုံးဖွဲ့ချင်းနှစ်ဖွဲ့ချင်းအဲ့ဒီမျိုးသွတ်သွားဖို့သဘောထားရှိတယ်လို့ပြောတဲ့ဆိုတာကျွန်တော်တို့ဘက်ကတော့ဒါကော်မတီရဲ့မူဝါဒအရကျွန်တော်ကတော့စပောင်းပြီးတော့သွတ်ဆောင်သွားမယ်အဲ့ဒီမျိုးဖြစ်ပေါ်လာတဲ့ပိုင်းမှာတော့သွတ်ဆောင်နိုင်မယ့်နေရာမျိုးကဒီတော့အဲ့ဒါနဲ့ဆက်ကျင်ပေကတော့ဒီ authority ရွာတိလိုက်နိုင်ပြီးတော့ကျွန်တော်ရဲ့အဲ့ကြာကြီးခန့်နေတီလိုက်လိုက်ပြီးတော့တိုက်ခတ်တာလည်းမျိုးတွေပို့ပြီးတော့ပြင်းထန်လာတယ
်ဒီလိုမြေပြင်တိုက်ပွဲတွေပြင်းထန်နေပေမဲ့လည်းဒီစည်ရေးပဋိပက္ခကိုဇပွဲဝိုင်းပေါ်မှာဖြည့်ရှင်းနိုင်ဖို့အတွက် TNL တပ်ဖွဲ့ကလူလာကြောင်းဘုံမူတာပန်လက်ကပြောပါတယ
်မြေပြင်မှာဖြစ်ပွားနေနေတာကနှစ်သက်လုံးတွေအသာဆုံးကြီးစုမရှိဘူးကျွန်တော်တမတော်ဘက်ကပြင်ထန်လိုက်တဲ့နေ့ကြီးသလုံးဟာစိန်ဝါများစွာကုန်နေဒီကျွန်တော်ဒေသကိုဘုလင်းနေချင်းနဲ့ပြစ်ခတ်မဲ့သာတဲ့ဒီအနေတံတူဒီတံတူညင်းမြတံမိုးရှိတဲ့ပတ်စံနဲ့ဒီကြောင်းနေစိတ်ယုံနေအဲလူထုချိုးပြတဲ့အထူးကိုလုပ်လိုက်မယ်ဆိုတာလူထုသားများကျေးဇူးရှိတယ်။ဒါတော့အဲ့လိုမျိုးမလို့သဘောတက်နေတဲ့များရောက်ကြပါအောင်ကျွန်တော်ကဖြစ်ဆုံးဆွေးနွေးချင်တယ်အဲသဘောထားရှိတယ
်။ပြီးခဲ့တဲ့ဇွန်လ19ရက်ညပိုင်းတုန်းကလည်းရှမ်းပြည်နယ်မိုင်တုံမြို့နယ်နော်ကူးကျေးရွာမှာ TNL တိုင်ရင်း93လုံးနဲ့အစိုးရတပ်မ88တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပြီးဒီဇူလိုင်လထဲမှာ TNL နဲ့မြမတက်မတော်တို့ကြားတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့တယ်လို့ TNL ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ